မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ဖိလူမီခွဲအကူလုံးကြံခံရပုံပေါ်တဲ့ဖြစ်ရနောက်ပိုင်းမြောက်ကိုရီးယားနဲ့မလေးရှားကြားတန်တမာရေးရာပိုးပြီးတင်းမာလာနေပါတယ်။ကင်ဂျွန်နမ်တည်ဆုံမှုအပေါ်ဘူးတွဲစုံစမ်းစစ်ဆေးဖို့မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မာကြီးခန်ချိုးကတောင်းဆိုထားပြီးမလေးရှားရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကိုသူတို့ဘက်အနေနဲ့မယုံကြည်နိုင်ဘူးလို့သတင်းထောက်တွေကပြောပါတယ်။မလေးရှားနိုင်ငံအနေနဲ့မြောက်ကိုရီးယားကိုအစိုးမြင်သဘောနဲ့ပုံဖော်စရာအကြောင်းမရှိဘဲစုံစမ်းစစ်ဆေးမှုရဲ့ဖြောင့်မတ်မှန်ကန်မှုအပေါ်လုံးဝစိတ်ချယုံကြည်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကတုံ့ပြန်ပြောဆိုပါတယ်။ကင်ဂျုံနမ်ကိုရင်ခွဲစစ်ဆေးထားတဲ့ရလဒ်ကိုဗိုလ်ထူးနေအစောဆုံးထားပြီးထုတ်ပြန်ပေးနိုင်မယ်လို့မလေးရှားကျန်းမာရေးဝန်ကြီးကပြောပါတယ်။ကင်ဂျုံနမ်ရဲ့အလောင်းကိုပြန်ပေးဖို့နဲ့ရင်ခွဲစစ်ဆေးချိန်မှာမြောက်ကိုရီးယားတိုင်ဝမ်ကကိုယ်စားလှယ်တဦးလာကြီးခွင့်ပြုဖို့မြောက်ကိုရီးယားကတောင်းဆိုတာကိုမလေးရှားတာဝန်ရှိသူတွေကပယ်ချပြီးတဲ့နောက်တန်မန်ကြီးကဝေဖန်ပြောဆိုတာပါ။အဲဒီနောက်မှာမလေးရှားနိုင်ငံသားရဲ့ဌာနကသူ့ကိုဒီကနေ့ဆင့်ခေါ်ပါတယ်။တန်မန်ကြီးရဲ့စုစည်းချက်တွေဟာအခြေမြင့်မရှိဘူးလို့မလေးရှားနိုင်ငံသားရဲ့ဌာနကပယ်ချပြီးမြောက်ကိုရီးယားဆိုင်ရာမလေးရှားတာဝန်ကြီးကိုပြန်ခေါ်ခဲ့ပါတယ်။